အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့အကြီးအကဲအဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းကိုယ်စားလှယ်ဟောင်းစမတ်သာပါဝါကိုရထားခံအပ်တယ်လို့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကဗုဒ္ဓဟူးနေ့ကကြေညာလိုက်ပါတယ်။စမတ်သာပါဝါကသမ္မတဘာရက်အိုဘားမားလက်ထက်မှာအမျိုးသားလူကြိုရေးကောင်စီအဖွဲ့မှတာဝန်ယူဖို့တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဖြစ်လဲတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။စီနီအထက်လွှတ်တော်ကအတည်ပြုမယ်ဆိုရင်တော့စမတ်တန်ပါဝဲကနှစ်စဉ်အမေရိကန်ဒေါ်လာဘီလီယံ20ဘတ်ဂျက်ပမာဏရှိတဲ့ USAID အဖွဲ့ကိုဦးဆောင်ရမှာဖြစ်ပါတယ်။အဲ့ဒီရာယူကိုအမျိုးသားလူကြိုရေးကောင်စီအဖွဲ့ဝင်အစဉ်ကိုတိုးမြင့်သတ်မှတ်မယ်လို့လဲဂျိုးဘိုင်ဒန်ကကြေညာပါတယ်။သမ္မတကြီးအောင်စမတ်တန်ပါဝဲက2013ခုနှစ်က2019ခုနှစ်အထိကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးအဖြစ်ဆောင်ရွက်ခဲ့ပါတယ်။2003ခုနှစ်မှာတော့သူရေးခဲ့တဲ့ A Problem from Hell, American and the Age of Genocide, American နိုင်ငံရဲ့လူမျိုးတုံးတပ်ဖြတ်မှုခဲဆိုတဲ့စာအုပ်နဲ့ American Subpoena ကအမြင့်ဆုံးဖြစ်တဲ့ Pulitzer ဆုကိုစကူရရှိခဲ့ပါတယ်။အဲဒီစာအုပ်ကလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာအမေရိကန်နိုင်ငံရဲ့နိုင်ငံခြားရေးရာမူဝါဒအကြောင်းရေးသားထားတာဖြစ်ပါတယ်ခင်ဗျ။